တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ဟာနိုင်ငံအနောက်ပိုင်းနယ်စပ်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုတွေဟာကြတာပလေးနေမှာစတင်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကတောင်ကိုရီးယားစစ်တပ်ချတာရနေရာတွေကိုစတင်ပစ်ခတ်ခဲ့တာကြောင့်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားကလည်းဒါဇင်နဲ့ချီတဲ့155မီလီမီတာအမြောက်ကြီးတွေနဲ့တုတ်ပြန်ပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီပြခတ်မှုကြောင့်သေဆုံးတရန်ရသူရှိမရှိကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားဘက်ကပြစ်လိုက်တဲ့အရာဟာဆိုးမျိုးရဲ့ကီလိုမီတာ60အကွာယွန်ချွန်မြို့နာကတောင်ထူထက်တဲ့နေရာမှာရှိတဲ့စစ်ခန်းအနားကိုကြာသွားပုံရတယ်လို့တောင်ကိုရီးယားသတင်းဌာနတစ်ခုကသတင်းပေးပို့ထားပါတယ်။ဒီလအတွင်းမှာလည်းတောင်ကိုရီးယားစစ်သားနှုတ်ဦးတို့မြေမြုပ်မိုင်းထိပြီးတရန်ရသွားတဲ့အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားကဆွတ်ဆွဲပြောဆိုထားပြီးနိုင်ငံခြားစစ်ဆန်ရေးတွေတင်းမာနေခဲ့ပါတယ်။ယွန်ချွန်မြို့နာအပြည်သူတွေကိုထွက်ပြေးတိမ်းဆောင်ကြဖို့တောင်ကိုရီးယားအနာပိုင်တွေကအမိတ်ထုတ်ပြန်ထားပါတယ်။မြေမြုံမိုင်းကိစ္စအပြီးမှာဆယ်နှစ်ကျော်အသုံးမပြုဘဲထားထားတဲ့နေဆက်တစ်လျှောက်ကအစံချဲဆွတွေနဲ့တောင်ကိုရီးယားဟာဝါဒဖြတ်ချည်ရေးတွေစတင်ခဲ့ပါတယ်။မြောက်ကိုရီးယားကတောင်ကိုရီးယားဘက်ကအစံချဲဆွနဲ့အနီးတစ်ဝိုက်နေရာတွေကိုပြင်မှတ်ထားပြီးလက်နက်ကြီးနဲ့တက်ခိုက်ခဲ့တာဖြစ်တယ်လို့သတင်းပို့ချက်တချို့မှာဖော်ပြထားပါတယ်။တောင်ကိုရီးယားဟာစစ်ရေးအရအစဉ်သေးဖြစ်နေအောင်သူ့ရဲ့လုံခြုံရေးအစ်စက်ကိုအမြင့်ဆုံးတိုးမြှင့်ထားပါတယ်။